ဗြိတိန်နိုင်ငံဂလာစကိုမြို့မှာနှစ်ပတ်ကြာကျင်းပပြုလုပ်ခဲ့တဲ့ COP26 ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံအတွင်းရာသီဥတုပြောင်းလဲမှုတွေကိုတိုက်ဖြတ်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့အချိန်မြင့်လှုပ်ဆောင်ကြဖို့အတွက်နိုင်ငံပေါင်း100နီးပါးကသဘောတူညီချက်အစ်စ်ချမှတ်နိုင်တဲ့အပေါ်မှာကမ္ဘာခေါင်းဆောင်တွေကကြိုဆိုလိုက်ကြပါတယ်။ဒီညီလာခံအတွင်းတက်ရောက်လာတဲ့ကုသလေတွေဟာကမ္ဘာလုံးဆိုင်ရာအပူချိန်ကိုသမုခေမတိုင်ခင်ရှိခဲ့တဲ့အတိုင်း 1.5 ဒီဂရီဆယ်ဆီယပ်ထက်မကျော်ပဲထားရှိဖို့ဆက်ပြီးတော့လှုပ်ဆောင်သွားကြဖို့ကိုလှုပ်ဆောင်သွားကြဖို့နဲ့ကြောင်မီးသွေးဆိုင်အသုံးပြုမှုလျှော့ချသွားဖို့ကိုသဘောတူခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့အခုလိုသဘောတူညီမှုရခဲ့တဲ့အတွက်ဤလာကန်ကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုချီးကျူးလိုက်ပါတယ်။ဒါပြင်ဤလာကန်အတွက်အမေရိကန်ရဲ့အထူးကိုယ်စားလှယ်ဂျွန်ကယ်ရီကလည်းဤလာကန်အတွက်ကြောင်မီးသွေးဆိုင်အလျှော့ချဖို့ကိစ္စကိုထည့်သွင်းခဲ့တာကအရေးပါတဲ့အချက်ဖြစ်တယ်လို့လည်းပြောကြားလိုက်ပါတယ်။ဒါမဲ့လည်းကုလသမဂ္ဂအတွင်းရေးမှူးအန်တိုနီယိုဂူတာရက်စ်ကတော့သတိထားပြီးတော့ကြိုဆိုခဲ့ပါတယ
် The approved texts are a compromise. They reflect the interests, the conditions, the contradictions and the state of
ဒါကအပေးယူလုပ်ပြီးတော့ရရှိခဲ့တဲ့သဘောတူညီချက်ဖြစ်ပါတယ်ဒီသဘောတူညီချက်ကဒီနေ့ကမ္ဘာကြီးတွေကအကျိုးစီးပွားတွေသတ်မှတ်ချက်တွေကွဲလွဲတာတွေနဲ့နိုင်ငံရေးဆန္ဒတွေကိုထင်ဟပ်နေပါတယ်ဒီထဲမှာအရေးပါတဲ့ခြေလှမ်းတွေကိုလမ်းလိုက်ခဲ့ပြီးမဲ့တချို့အကြီးကျယ်ကွဲလွဲနေတာတွေကိုကျော်လွှားနိုင်ဖို့အတွက်တော့နိုင်ငံရေးရအလုံးကဝိုင်းဝန်းလှုပ်ဆောင်လို့တဲ့ဆန္ဒမရှိဘူးဆိုပြီးတော့အတွင်းမှုချုပ်ဂူတာရက်ကပြောလိုက်ပါတယ်။ဒါပြင်ဖန်လုံရင်တန်းငွေထုတ်လွှတ်မှုမှာအဓိကအရင်းနဲ့ဖြစ်တဲ့ကြောင်မီသေးစွမ်းအင်ရဆိုင်အစားလျှော့ချရေးဆိုတာနဲ့အစားထုတ်ဖို့အိန္ဒိယရဲ့အဆိုပြုချက်အရပြောင်းလဲလိုက်တဲ့အပေါ်မှာလည်းအကြီးကျယ်စိတ်ပြည့်ရကြောင်းကျွန်းနိုင်ငံတွေအပါအဝင်နိုင်ငံတော်များကပြောဆိုခဲ့ကြပါတယ်ခင်ဗျာ။